ညမစစ်တပ်နဲ့အေးအေးရခိုင်တိုင်းနယ်နဲ့နိုင်ငံတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာစက်သုံးစီဈေးနှုန်းတွေမြင့်တက်နေသလိုတချို့နေရာတွေမှာပြက်လက်နေတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်စစ်တွေမြို့မှာလည်းစီတင်ကားတွေမရောက်တာကြောင့်စက်သုံးစီတွေပြက်လက်နေတာတရင်တစ်ပတ်နီးပါးရှိနေပြီလို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းကအခြ ရေးနဲ့ကုန်ပစ္စည်းတည်ယူခွင့်တွေကိုပိတ်ပင်ကန့်သတ်ထားတာကြောင့်မြို့နယ်တချို့မှာ73စီလွယ်အပါအဝင်စားတောက်ကုန်တွေကုန်စည်နှုန်းမြင့်တက်နေတယ်လို့နေရာတချို့မှာပြက်လက်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်စစ်တွေမျိုးပေါ်မှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့လောက်ကစပြီး73စီတွေရှာပါလာပြီးလူသုံးများတဲ့92နဲ့95စီတွေဆိုရင်လုံးဝရှာမရတော့ဘူးလို့စစ်တွေဒေသခံကိုအောင်နိုင်ကပြောပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုလောလောဆယ်မှာတော့ကျွန်တော်တို့ဒီလူဒါအသုံးပြုနေကြတယ်ဒီ92 outing စီပေါ့နော်ဒါဒီလုံးဝကိုဟိုရှာလို့မရတဲ့အချိန်နဲ့တရက်လို့ပြောလို့ရမယ်ပေါ့ကျွန်တော်တို့ဆိုရင်လည်းဒီမနက်ကလေးကနေပြီးတော့စီဆိုင်ကြီးတွေပေါ့တွားပြီးတော့စီဖြစ်မယ်ဆိုပြီးတွားတာစီဆိုင်တွေကအကုန်လုံးပိုက်ထားတော့ပြန်ထည့်လာကြရတယ်ပေါ့နော
်လက်ရှိစစ်တွေမှာဆိုရင်73စီဆိုင်တွေအားလုံးမှာစီရွေပြက်လက်နေတယ်လို့လမ်းမေးဆိုင်တွေမှာ92တလီတာကိုကျက်3000ကျော်ပေးပြီးရှာထည့်နေရတယ်လို့လည်းစစ်တွေမြို့မှာအလုတ်လုတ်ကင်နေတဲ့ကိုနောင်ခိုင်အောင်ကပြောပါတယ
်ဆိုတော့အခုဒီတပတ်အတွင်းမှာပေါ့နော်ဒီတပတ်အတွင်းဆိုပုံမှန်ဟို73စီရွေအများကြီးရှာပါလာရဲ့စိုက်ကစီထည့်မယ်ဆိုလို့ရှိရင်လည်းအရင်တော့ဆိုလို့ရှိရင်တော့မှတန်းစီမှထည့်နေပါအဆင်ပြေသေးရပေါ့အခုကျတော့ဆိုင်တွေသွားလာလို့ရှိရင်ဟိုဆိုင်ဝါမှာဆိုင်မကတ်ထားပြီးစီကုံနေရဲဆိုရဲဟာအဲ့လိုမျိုးဆိုတော့ကျွန်တော်အပြင်မှာသွားဖေးလို့ရှိရင်လည်းအပြင်မှာက3000ကျော်လောက်ပတ်စံ3000ကျော်လောက်ပေးရပေါ့တလီတာကိုအဲ့လိုမျိုးထည့်တယ်ရတာတော့မှကိုထည့်ချင်တဲ့နေရာမှာသွားထည့်လို့မရဘူးအဲ့လိုမျိုးပေါ့အဲ့လိုမျိုးအခက်အခဲရှိနေတာဟုတ်ကဲ့
ရခိုင်ပြည်နယ်တွင်းကပြည်သူတွေတော်တော်များများဟာလုပ်ငန်းခွင်နဲ့တခြားနေစဉ်သွားလာမှုတွေအတွက်မော်တော်ဆိုင်ကိုအဓိကထားအသုံးပြုရပါတယ်။အခုလို73စီတွေပြက်လက်ပြီးကုန်စည်နှုန်းမြင့်တက်နေရကြောင်းဒေသခံတွေအခက်ကြုံနေရတယ်လို့လည်းစစ်တွေဒေသခံတူဖြစ်တဲ့ကိုအောင်နိုင်ကပြောပါတယ
်။အခက်ကြီးကတော့ဒီအများကြီးဖြစ်သွားတာပေါ့နော်။အဓိကဆိုရင်ဒီကျွန်တော်တို့ဆိုရင်ဒီအလောက်သွားတဲ့ဆိုရင်နေနဲ့လောက်ရတဲ့နေရာကဝေးတော့ဟိုစီကမရှိဘူးဆိုရင်ဟိုမောင်းလို့တော့ဆိုင်ကနေတော့အဆင်မပြေဘူးလေ။အဲ့စီကခြာလို့မရဘူးဆိုရင်ဒီဘေးရဲတော့တုံးပြီးတော့အခုစစ်တယ်မှာအတုံးပြင်းနေကြတဲ့ဟာနဲ့လိုက်မယ်ဆိုရင်လည်းကုန်ကြက်ကပိုကြီးတော့တာပေါ့နော်အရင်က2500ခုလောက်နေ့3ရက်လောက်မောက်လို့ရတယ်လေအခုက2500ကတရက်စာလောက်ကုန်ကြမှုရဖြစ်နေတယ်ဆိုတော့တော်တော်လေးအခက်အခဲဖြစ်ရတယ်ပေါ့နော်
ရခိုင်ပြည်နယ်စစ်တွေမျိုးကိုတင်သွင်းတဲ့73စီကားတွေဟာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တဲ့စစ်တွေရန်ကုန်အဝေးပြေးကားလမ်းမှာပုံနှကြုံးမျိုးအနီးမှာဒီကနေ့အထိပိတ်မိနေပါတယ်။ဒါကြောင့်73စီတွေပြက်လက်နေတာလို့လည်းစီအယောင်းဆိုင်တာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ။